ညီမပြေမှာစိုက်ကလုန်းလေပြင်းပုံတိုင်းကြီးကြောင့်အေယာရီတိုင်းနဲ့ရန်ကုန်မြို့တို့မှာသေဆုံးသူ350ရှိကြောင်းစစ်ဆိုးရွားကကြေညာပါတယ်။ရန်ကုန်မြို့နဲ့ရန်ကုန်တိုင်းအေယာရီတိုင်းပဲခူးတိုင်းမွန်ပြည်နယ်နဲ့ကရင်ပြည်နယ်တို့ကိုဘေးစင့်ဒေသများအဖြစ်ကြေညာကြောင်းမြဝတီရုတ်တံလွှင့်သတင်းထဲမှာပါရှိပါတယ်။အေယာရီတိုင်းမှာအဆောက်အဦပြိုကျတယ်လီဖုန်းလိုင်းများနဲ့လက်စစ်တပ်အားများပြတ်တော့ကြောင်းအထည်နာတဲ့ဒေသများကတော့ဟိုင်းကြီးကျွန်းလက်ပွတ်တာမော်လမြိုင်ကျွန်းဘူကလေးကြိုက်လက်ဖျားပုံမူဦးပင်ဟင်္ဒရမြို့နယ်တို့ဖြစ်ပြီးဟိုင်းကြီးကျွန်းမှာလူတသိန်းကျော်အိုးမဲ့အိမ်မဲ့ဖြစ်ကုန်ကြောင်းမော်လမြိုင်ကျွန်းမှာလူ118ယောက်အထိသေဆုံးကြောင်းလက်ပွတ်တာမှာလူနေအိမ်95ရာခိုင်နှုန်းကျော်ပျက်စီးကြောင်းလည်းပဲကြေညာသွားပါတယ်။ရန်ကုန်တိုင်းမှာအထည်နာတဲ့မြို့နယ်များကတော့ထောက်ကျမယန်းကုန်းလမ်းမတော်စမ်းကြောင်းလသာတလနဲ့တောင်တကုံတို့ဖြစ်ကြပြီးတစ်ပင်များလမ်းပေါ်မှာပြိုကျပြီးတော့လဲကျပြီးတော့ပိတ်ဆို့နေကြောင်းအဆောက်အဦများလည်းပြိုကျတဲ့အပြင်စိတ်ကားမှာစိုက်ကတ်ထားတဲ့သင်္ဘောများလည်းနစ်ကုန်ကြောင်းသတင်းများရရှိပါတယ်။ထိုင်းနိုင်ငံမှာရှိတဲ့အရှေ့တောင်အာရှဒေသဆိုင်ရာကုလသမဂ္ဂတာဝန်ခံများကရန်ကုန်မြို့မှာပြည်တွင်းနဲ့နိုင်ငံတကာကယ်ဆယ်ရေးဝန်ထမ်းများအပြည့်စည်များကိုစီဝေးပြီးစူးစမ်းမယ်လို့ဆိုပါတယ်။ဒီနေ့ရန်ကုန်မြို့မှာမီးလဲပြက်ရေလဲမရပဲကုန်စည်နှုန်းတွေတက်နေတာမောင်ခိုဈေးမှာဓာတ်ဆီနဲ့ဒီဇယ်ဆီတကားလန်ကို1000ကျော်နေပြီလို့လဲဆိုပါတယ်။လေပြင်းမုန်တိုင်းကြောင့်အဲ့ဒါလိုလူတွေစေအပြက်စီးတွေကြီးများနေပေမလို့မေလ10ရက်နေ့လူမှုစန္ဒခံယူပွဲနဲ့ပတ်သက်ပြီးစစ်ဆိုးရွားကဘယ်လိုမှပြောဆိုကြေညာခြင်းအသစ်အဆန်းမရှိသေးပါဘူး။